The Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာတော်ရရှိနေရှင်။ Washington Bureau of View American တန်ကနေ2020ခုနှစ်မေလ30ရက်စနေနေ့ပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ5မီတာ31 32 51နဲ့5မီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုမြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရီးယားနိုင်ငံနဲ့အတူပြောပြပေးသွားပါမယ်ရှင်။တရုတ်အစိုးရဘော်ယူရပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေကတံပြန်ရှုံချဝေဖန်သွားပါတယ်။ဟောင်ကောင်အစိုးရကိုဒီလိုလားချင်းကြောင်လို့ရမှာမဟုတ်ဘူးအခုဥပဒေတဲ့ကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကသမ္မတထရန့်ပြောသွားပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်ပြောသွားတာဖြစ်ပါ၏သမ္မတထရန့်လုံရဲ့အခြေခံဟာလုံးဝမှားယွင်းနေပါ၏ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေဟာတရားနည်းလမ်းကျဖြစ်ပြီးတော့လိုကိုလိုအပ်ပါ၏လို့ဟောင်ကောင်တရားရေးဝန်ကြီးထရီဆာချန်ကလည်းပြောပါ၏ရှိ့အစိုးရကဟောင်ကောင်လုံခြုံရေးဥပဒေတွေထုတ်ပြန်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟောင်ကောင်ကျွန်းတွင်ထားတဲ့အထူးဆက်ဆံရေးကိုဖျက်ပစ်မယ်လို့တောက်ကြနေကြလည်းပြောသွားတာ
ပါ China has replaced this promised formula of one country two systems with one country one system Therefore I am directing
ဒီအစိုးရဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်လို့ပေးထားတဲ့ကတိကိုဖျက်တယ်ဒီလိုတရုတ်အစိုးရရဲ့လုပ်ရဟာဟောင်ကောင်ကလူတွေအတွက်ရောတရုတ်နိုင်ငံသားတွေနဲ့ကမ္ဘာလူလူအတွက်ပါသတင်းစိုးဖြစ်တယ်လို့တောက်ချာလေးကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောသွားတာပါအမေရိကန်ပြည်သူကဟောင်ကောင်အတွက်အထူးအခွင့်အရေးကိုပေးဖြတ်မဲ့အပြင်ဟောင်ကောင်ရဲ့အပိုင်အုပ်ချုပ်ရေးကိုအနောက်ရှက်ပေးတဲ့ဘယ်သူကမှဆိုတန်ခတ်အရေးယူသွားမှာဖြစ်တယ်လို့တမရထရမ်ကပြောပါတယ်ဒါဖြင့်အမေရိကန်တက္ကသိုလ်တွေကအရေးကြီးသုတေသနလုပ်ငန်းတွေကိုကာကွယ်နိုင်ဖို့လုံခြုံရေးအတွက်မတင်ကားစရာရှိတဲ့သူတွေကိုတရုတ်နိုင်ငံကနေအမေရိကန်ပြည်အောင်စုဝင်ရောက်ခွင့်ဆိုင်းထားဖို့ကြေညာချက်ထုတ်မယ်လို့လည်းပြောပါရယ်။ဒီလိုလုပ်ရင်တော့တရုတ်ပွဲလွန်ကျောင်းသား3000ကနေ5000လောက်ကိုရိုက်ခတ်မှုဖြစ်စေမယ်လို့အမေရိကန်အစိုးရသတင်းရက်ွက်ကပြောပါရယ်။အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေခြားထားရသလိုအစိုးရရဲ့ညမထွက်ရမင်းကိုဆန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီလေးညမြောက်ဖြစ်နေညဘက်တွေပါဆန္ဒပြနေကြပါလေ။ဂျော်ဂျီယာပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားနိုင်မှုပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မနေ့အစောမှာပဲအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။အခင်းစတင်တဲ့မင်းနီဆိုတာပြည်နယ်မှာလည်းအမျိုးသားအဆောင်တပ်ဖွဲ့အဝင်1000ကိုထပ်ပြီးတော့ဖြန့်ချထားမယ်။ပြည်အောင်စုအစိုးရစီကလည်းအကူအညီယူဖို့စဉ်းစားနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကပြောပါရယ်။လက်ထိတ်ကဖမ်းဆီးထားတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လက်ဝင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ဒီရဲအရာရှိကတော့အခုဖမ်းထားပြီးတော့အမြင့်ဆုံးထောင်ထဲ12နှစ်ခွဲထိချမှတ်နိုင်တဲ့လူတက်မှုထောင်ထဲ4နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူတက်မှုတွေနဲ့တရားစွဲထားပါရယ်။သမားထရမ့်ကတော့ထားကြောက်တောင်းကျမ်းသူတွေဟာလူသောသခိုးတွေဖြစ်တယ်။တေဆုံးသွားသူဂျော့ချ်ဖလိုက်ကိုမလေးမစားလောက်ကြတာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာတောက်ကြနေကြပဲရေးခဲ့တာပါ။ Minneapolis မြို့ကိုရအောင်ပြန်ထိန်မယ်။လူရဲမှုတွေစတင်တာနဲ့ဖြစ်မယ်လို့လည်းရေးခဲ့ပါရဲ့။ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်တော့ရောဂါကူးစက်သူအရေအတွက်က6သန်းသာကျလာပြီဖြစ်ပါရဲ့။အမေရိကန်ပြည်အစိုးကပိုးကူးဆက်သူအများဆုံးဖြစ်ပြီးရောဂါပိုးကူးသူ13,000ခွဲနီးပါးနဲ့တိတ်ဆုံးသူကတော့လူ3,000ကျော်ပါပြီ။ဒုတိယနေရာမှာတောင်အမေရိကတက်ကဘရာဇီးလ်နိုင်ငံရှိပြီးပိုးကူးသူ4,000ခွဲကျော်ခဲ့ပြီးတော့တိတ်ဆုံးသူက28,000နီးပါးရှိပါပြီ။ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာလူသားတွေနဲ့အမျိုးရှိသွားနိုင်တဲ့အခြေအနေဖြစ်နိုင်တယ်လို့ဗြိတိန်နိုင်ငံအက်ဒင်ဘရာတက်ကသူကကူးဆက်ရောဂါပညာရပ်ပေါမောက်ခမာ့ခ်ဝေါ်ဟောက်စ်ကဂါဒီးယန်းသတင်းစာကိုပြောပါရီ။ကာကွယ်ဆေးမရဘူးလူတွေတအုပ်နဲ့တအုပ်အကွာအဝေးတစ်ခုထားပြီးတော့မနေကြဘူးဆိုရင်ယောဂါကဒုတိယလိုင်းဖြစ်နေအခြေအနေပြန်ဆိုးဖို့ကကျင်းတယ်ပဲလို့သူကပြောသွားခဲ့ပါတယ်ရှင်ဗီယိုရီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5မီတာ31 kHz 6833ည5မီတာ32 kHz 6303ညာဖိုင်ရိုမီတာ57 kHz 5885တို့ဖြင့်စနေတင်းတွင်မှာဖိုင်လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ဗ
VOE ကနေစနေနေ့ညဘက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်18ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူ224ယောက်ရှိသွားပြီလို့ဂျမိုင်းနဲ့အာကစားဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒီကနေ့မနက်9နာရီထုတ်ပြန်ချက်အရတခွဲ့နမူနာ653ခုကိုစစ်ဆေးခဲ့ရမှာ COVID-19 ရောဂါပိုးတွေ့ရှိသူနောက်ထပ်18ခုတွေ့ရှိတယ်လို့ဖော်ပြထားပါတယ်။အခုယောဂါပိုးတွေ့ရှိသူ18ယောက်စလုံးဟာအိန္ဒိယနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အသက်ငယ်ဆုံး4နှစ်ကနေအကြီးဆုံး62နှစ်ထိပါဝင်ပြီးတော့အမျိုးသား9ယောက်အမျိုးသမီး6ယောက်ဖြစ်ပါတယ်။အဲ့ဒီ18ယောက်ထဲက15ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီးတော့ဂျန်နဲ့2ယောက်ကတော့မန္တလေးတိုင်းတောင်သာမြို့နယ်ကဖြစ်တယ်လို့သိရပါတယ်။ကျန်းမာရေးဌာနကမေလ29ရက်နေ့ထိထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်။ခရီးပြည်နယ်တစ်ခုကလွယ်ပြီးချင်းတဲ့ပြည်နယ်နဲ့တိုင်း73ခုကမြို့နယ်56မြို့နယ်မှာယောဂါပိုးကူးစက်ခံထားတဲ့သူတွေတွေ့ရှိထားတာဖြစ်ပါတယ်။ယောဂါကူးစက်ခံရသူတွေထဲကဆေးရုံတက်ကုသမှုခံရပြီးတော့နှစ်ကြိမ်သက်တိုက်ပိုးမတွေ့ဘဲယောဂါပျောက်ခင်းလာသူ130ရှိပြီးတော့သေဆုံးသူ6ဦးရှိတယ်လို့ဂျမိုင်းနဲ့အာဇာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေတဲ့ယောဂကူးစက်မှုနှုံးနဲ့သေဆုံးမှုနှုံးဟာစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လကလူတွေကိုအိမ်ထဲကနေအပြစ်မထွက်ကြဖို့အမိန့်တတန်ကုံဆုံးဖို့တရက်အလိုမှာပဲယောဂကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်ခုဆိုရင် virus ကူးစက်ခံသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူ 4,981 ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ယောဂဖြစ်ပွားသူ80ရာခိုင်နှုန်းကလူဦးရေထူထပ်တဲ့ Maharashtra, Gujarat, Tamil Nadu, New Delhi,မာဒီယာပရဒက်ရှ်နဲ့ရာဂျစ်တန်ပြည်နယ်တွေမှာဖြစ်တယ်လို့ပြောပါတယ်။အိုဆိုးရအနေနဲ့နောက်ထပ်လမ်းညွှန်ချက်အသစ်တွေဒီသတင်းမှတ်အကုန်မှထုတ်ပြန်သွားမယ်လို့ခန့်မှန်းရပြီးတော့ဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးဖြစ်တဲ့နေရာတွေမှာအိမ်ထဲကနေအပြင်ထွက်ဖို့အမိန့်တွေကိုလည်းထပ်တိုးသွားနိုင်ခြင်းရှိပါတယ်။အော်ဂိုရီးယားနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲကအများစုကဆိုးမျိုးတဝိုက်ကဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာရောဂါကူးစက်ခံသူ11,441 ယောက်နဲ့သေဆုံးသူ169ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ယောဂါကူးစက်ခံသူ4ယောက်ရှိပြီးအားလုံးဟာပြည်ပကနေလာကြတဲ့သူတွေဖြစ်ပြီးဗိုင်းရပ်စ်ပိုးကြောင့်ဆေးကုသမှုခံယူနေသူ63ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာရှိတဲ့နိုင်ငံတကာကုမ္ပဏီတွေဟာသူတို့ရဲ့လုပ်ငန်းတွေကိုပြန်ပြီးတော့စတင်လည်ပတ်လာနေတာနဲ့အမျှအိမ်မှလုပ်နေတဲ့ဂျာမနီနိုင်ငံသား400လောက်ဟာလည်းတရုတ်နိုင်ငံကိုစင်းလုံးကားလေယာဉ်တွေနဲ့ပြန်သွားနေကြပြီဖြစ်ပါတယ်။ကျွန်းနိုင်ငံမှာရှိတဲ့ဂျာမနီကုန်သည်ကြီးများအသင်းကဂျာမနီတန်ရုံအဖွဲ့နဲ့လူတန်းစော်လေးချောင်းလိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ပြီးဂျာမနီနိုင်ငံဖရန့်ဖတ်မြို့ကနေကျွန်းနိုင်ငံရဲ့စီးပွားရေးမြို့တွေဖြစ်တဲ့ရှန်ဟိုင်းနဲ့တီယန်ဂျင်မြို့တွေကိုလေယာဉ်အစင်းပြေးဆွဲခဲ့တာဖြစ်ပါတယ်။ဒါဟာဥရောပကနေကျွန်းနိုင်ငံကိုနိုင်ငံသားတွေပထမဆုံးပို့ဆောင်ပေးတဲ့လေကြောင်းကြီးစင်နဲ့ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျွန်းနိုင်ငံကအဓိကအားဖြင့်နိုင်ငံသားတွေအားလုံးကိုနိုင်ငံတွင်းကိုဝင်ဝင်မပေးဘဲပိတ်ထားတာပါ။အခုလိုတရုတ်နိုင်ငံဘက်ကပြန်ပြီးလက်ခံတာကတရုတ်နဲ့ဂျာမနီကြားစီးပွားရေးလုပ်ငန်းတွေကိုပြန်လည်ချိတ်ဆက်ဖို့အတွက်ရေးပါတဲ့အခြေလမ်းဖြစ်တယ်လို့လည်းတရုတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ဂျာမနီကုန်သွယ်ကြီးများအသင်းရဲ့အမှုဆောင်ဒါရိုက်တာယန်ဆိုဒဘရန်ကပြောပါတယ်စီးပွားရေးလုပ်ငန်းတွေကိုဗိုင်းရပ်စ်မဖြစ်ခင်ကလိုမျိုးပုံမှန်ဖြစ်လာအောင်တရတအားပါဝင်ကူညီဖို့ကသူတို့ရဲ့ဘုံကျိုးစီးပွားဖြစ်တယ်လို့သူကပြောပါတယ်ဒီနိုင်ငံမှာဂျာမနီကကုမ္ပဏီ9,200ကျော်ရှိပြီးတော့အဲဒီကုမ္ပဏီတွေမှာအလုပ်လုပ်နေတဲ့သူလည်းတသန်းကျော်ရှိပါတယ်ခင်ဗျာကမ္ဘာကျော်တင်နစ်ကစားသမားရောဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကဖော်ပြလိုက်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရောဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ္စတီယာနိုရိုနယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေဟာမနစ်ကအမေရိကန်ဒေါ်လာ106သန်းရှိခဲ့တာဖြစ်ပြီးတော့ရိုနယ်ဒိုက105သန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်မှာတော့မက်ဆီကတတိယအများဆုံးဖြစ်ပါတယ်။Federal ဟာ Uniqlo Credit Suisse Mercedes-Benz Company တွေအပါအဝင်တခြားလုပ်ငန်းတွေအတော်များများအတွက်ကြော်ညာတွေရိုက်တာကနေအခုလိုဝင်ငွေအများဆုံးရရှိတာဖြစ်ပါတယ်။ Ronaldo ကတော့ American ရဲ့နာမည်ကြီးအားကစားကုမ္ပဏီတစ်ခုဖြစ်တဲ့ Nike, Mastercard နဲ့ Pepsi ကုမ္ပဏီတွေနဲ့ကြော်ညာသဘောတူစာချုပ်ကနေဒေါ်လာ45သန်းရတယ်လို့ပြောပါတယ်။ American ကနာမည်ကြီးခေါင်းစည်းကစားသမား Tiger Woods ကတော့မနစ်ကဝင်ငွေဒေါ်လာတန်း60နဲ့အဆင့်ရှိမှာရပ်တည်ခဲ့ပါတယ်။အမျိုးသမီးတွေထဲမှာတော့ဂျပန်တင်နစ်ကစားသမားနာအိုမီအိုဆာကာကအဆင့်29နဲ့ဆရီနာဝီလျံကအဆင့်33မှာရှိနေပါတယ်ခင်ဗျာ ီကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဧတိတောင်မြို့နယ်ကတဆင်မြိုင်နယ်ချမ်းရဲကင်းစခန်းကိုအေအေကဝင်တိုက်ပြီးဖမ်းဆီးသွားတဲ့အထက်ကရဲတပ်ဖွဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါအေရခိုင်လက်နက်ကန်ဖွဲ့ကမနေ့ကဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေနဲ့ကအမျိုးသမီးနှစ်ဦးနဲ့ကလေးငယ်တဦးကိုဒီနေ့မနေ့မှပြန်လွှတ်ပေးလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေကတော့ဆက်ဖမ်းထားတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်
မနေ့ကဒီတဆင်းမြိုင်စခန်းကိုတိန်းလုံးကဒီပါလာတဲ့အဲ့ဒီအမျိုးသမီးတစ်ယောက်ကတော့မနေ့ကကလေးကကျွန်တော်တို့ကဟိုကောင်းမွန်မွန်ပဲပြန်ဆော့ပေးခဲ့ပြီးဖြစ်တယ်ဗျ။ဒါနဲ့ဒီဖန်စီယာမီတဲ့အဲ့ဒီစစ်တုံးပန်း6ယောက်ကိုတော့ကျွန်တော်တို့ဒီစခန်းချက်တွေရဲ့စစ်တုံးပန်းဆိုင်ရာစီလုံးစီတန်းတွေနောက်ပြီးလို့ရှိရင်ဒီနိုင်ငံတကာစစ်တုံးပန်းဥပဒေနဲ့ညီကျွန်တော်တို့ကဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်
ရဲမိသားစုဝင်တွေကိုတဆိုင်မြန်စခန်းနဲ့ငားမိုင်ကွာကအောက်ကျောင်းတောင်ကျေးရွာမှာပြန်လွတ်ပေးခဲ့တယ်ဆိုတာအောက်ကျောင်းတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းထွန်းကလည်း VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်ပါရဲ့ဒီနေ့ကျွန်တော်ကတဆောင်းဒီမှာဇီရီမာမြေလေးစခန်းကိုခိုးခဲ့တော့ပါအခုကဒီလို့နေသရုံးကိုခိုးပြဖို့ကျွန်တော်ဒီလို့နေသရုံးကိုခိုးဖို့ဒီလိုလုပ်နေပါတယ်။သူရောသူရောကအမျိုးသမီးတွေကဒီခလေးတယောက်ပါတယ်။အဲအခုကဒီဒီကျွန်တော်က
သမရပြောခွေရဗမှုချုပ်စွန်မင်းထွန်းကတော့ပြန်လွတ်လာတဲ့သူတွေမြို့နယ်အုပ်ချုပ်ရေးဖွဲ့နဲ့အဆက်အသွယ်ရရှိနေပြီလို့ပြောပါတယ
်ကျွန်တော်တို့ဒီကြေးရွာတရွာမှာထားခဲ့တယ်ဆိုတော့တင်းတော့ရတယ်အုပ်ချုပ်ရေးဘက်ကတော့အဆက်အသွယ်ရနေပြီတော့သိရပါတ
ယ်ဗျရဲတပ်ဖွဲ့ဝင်6ဦးကိုဆက်ပြီးဖမ်းထားတယ်လို့အေအေဘက်ကပြောပေမဲ့သမရဘက်ကတော့ရဲတပ်ဖွဲ့ဝင်10ဦးပျောက်ဆုံးနေတယ်လို့ VOA ကပြောထားပါတယ်သတင်းများရေကင်းစခန်းကနေရော့ကက်လောင်ချစလက်ပါဝင်လက်နက်ဆက်လေးလက်ရရှိခဲ့ပြီးတပ်ဘက်ကအကြဆုံးရှိတယ်လို့ခိုင်ဒုက္ခကပြောပေမဲ့ဒါနဲ့ပတ်သက်လို့တော့တပ်မတော်ဘက်ကတီးမပြုတ်ခဲ့ပါဘူး။အေအေရအခုလိုတိုက်ခိုက်မှုမျိုးဟာအကြမ်းဖက်လို့ရဖြစ်တယ်လို့ဓမ္မရယုံပြောခွေရဥစော်သေးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။တကယ်ဒိုင်းနိုခွေကိုလက်နက်ကင်တောင်းဆိုတာမဟုတ်တော့ဘူး။အဲဒါကြောင့်လည်းဒီလိုအကြမ်းဖက်လို့ရတဲ့လုံနေတာဖြစ်တယ်။ဒီပေါ်မှာတော့ကျွန်တော်တို့ကတော့အကျံပဲပေါ်ပြီးပြင်ညာထားတယ်အကျံပဲလောက်ရတယ်နဲ့ပတ်သက်လို့တော့အစိုးရအနေနဲ့တောင်းကြသူနေနေစစ်စင်ရေးပေါ့နော်အကျံပဲနေနေစစ်စင်ရေးဒါတွေကိုတော့တက်မလို့ကဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ
်2019ခုနှစ်နဲ့2020ခုနှစ်မှာအေဘက်ကနေရဲကင်းစခန်းတွေကိုပြင်ပထားတိုက်ခိုက်တာ၅ကြိမ်ရှိပြီလို့တက်မလို့ဘက်ကသတင်းထုတ်ပြန်ထားပါတယ်အေးနဲ့မြန်မာတပ်မတော်ကြာဒီခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်ဘက်မှာဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီနေ့မနေ့ပိုင်းချင်းပြည်နယ်ပလဲဝါမြို့မှာစစ်ရှောင်နေတဲ့အောင်မီလဲဝါကျေးရွာကရွာသူတူရွာကိုခေတ္တပြန်မှာလက်နက်ကြီးမှန်းပြီးတိုက်ဆုံသွားခဲ့တယ်လို့အောင်မီလဲဝါရွာသားတူကအခုလိုပြောပါတယ
်။ကိုးနိုင်ရေမတန်ခင်မှာကျွန်တော်တို့ဟိုဘက်မှာချီယူဟုတ်လာကူတယ်လာကူတဲ့အချိန်မှာပြန်မှာတို့တို့ပြီးခဲ့တဲ့အခါမှာချီတွားလို့လေဒီမှာစစ်တပ်ဘောကပြည်တာတည်းအဖာရှိရောက်တိုက်တွားလို့ဒီမှာရောက်နေပြီအခုဘလဲဝါဟိုခရီးုံမှာ
ပလဲဝါမြို့စဖက်ကန်းကနေအောင်မီလက်ဝရွာဖက်လေနဲ့ကုလပြည့်ပြန်မှာလက်နဲ့နဲ့ပြစ်ခံရတာဖြစ်ပြီးဒေသုံးသူဘွားဦးကတော့ဒီနေ့မွန်လွဲပိုင်းမှာကြိုလိုက်ပြီးဖြစ်ပါတယ်ဒီပြစ်ခတ်မှုမှာနယ်မြေခံစစ်တပ်ကနေပြစ်ခတ်တယ်လို့တေရခန့်ရွာသားတွေကယူဆပြောဆိုနေပေမဲ့တမတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကတော့ဒီပြစ်စင်ကိုမသိသေးသလိုပလဲဝါဘက်မှာစည်ရေးတင်းမှနေစေလို့ဆိုပါတယ
်ပလဲဝါဘက်ချင်းရောကျွန်တော်လည်းမသိဘူးတဝါမျိုးရဲ့အနောက်ဖက်နဲ့အနောက်တောင်ဘက်ဒီမှာတော့ဒီဖွဲ့တွေကတော့ရှိနေတုံးပဲဖြစ်တယ်သူတို့ပြီးတော့ခြေပြုနေတဲ့ငုံးမျိုးပေါ်မှာတော့ကျွန်တော်တို့တက်ကနေတော့ကြလုံကြုံရေးရာလိုက်လိုက်ဆောင်ရွက်နေကြတာတွေရှိပါတယ
်ဗျရခိုင်လက်နက်ကိုင်အေဖွဲ့နဲ့တပ်မတော်ကြတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ပလဲဝါမျိုးအတွင်းကအောင်မီလက်ဝကျေးရွာဟာမေလ26ရက်နေ့ကမီးရှို့ခံရပြီးအင်ဂျီ40ကျော်လောက်မီးလောင်ပျက်စီးသွားတဲ့ရွာဖြစ်ပါတယ်ဒီမိချုပ်တာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာသိသိကျကျမပြောနိုင်ပေမဲ့မိမလောင်ခင်မှာမြန်မာစစ်တပ်ကရွာသားဝင်ရောက်တာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေမှာအေအေနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်နေရဆုတ်ခွာဆက်ပြေးရသူစစ်ရှောင်ရွေတဲ့ဟာရခိုင်ပြည်နယ်ဘက်မှာသသိန်း6000ကျော်ရှိနေပြီးပလဲဝါမြို့နယ်မှာ8000လောက်ရှိနေပြီလို့စစ်ရှောင်ရေးကူညီသူတွေကပြောပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ။
ဇလိုင်းလာဇမ်းမှာအချိန်ကပညာကျောင်းတွေပြန်ဖွင့်တဲ့အခါကျောင်းသားမိဘတွေအနေနဲ့ကုကလေးတွေကိုစိတ်ချလက်ချကျောင်းကိုပို့နိုင်ဖို့အစိုးရကအာမခံချက်ပေးနိုင်ပါရဲ့လားဆိုတာပြောပြပါမယ်ကျွန်တော်ကစီးသွားပုံမှန်အားဖြင့်ဇလိုင်းလာဇမ်းမှာကျောင်းတွေပြန်ဖွင့်လို့ရှိပေမဲ့ကိုဗစ်-19 အန္တရာယ်ကြောင့ဇလိုင်းလာဇမ်းမှာမှထပ်တန်းကျောင်းသားတွေနဲ့စတင်ဖွင့်လှစ်နိုင်ဖို့တဝက်တာတွေကိုပြင်ဆင်နေပြီဆိုတာပညာရေးဌာနတာဝန်ရှိသူတွေကရောသမ္မတရုံးကပြောထားတာပါ
ဒါပေမဲ့လည်းကဲယောဂအန္တရာယ်ကင်းပါမယ်ဆိုတဲ့အာမခံချက်မျိုးအပြည့်အဝပေးဖို့မဖြစ်နိုင်ဘူးလို့ဒီကနေ့လောက်တဲ့အွန်လိုင်းသတင်းစာရှင်းပွဲအတွင်းသမ္မတရုံးပြောခွင့်ရဦးစောထေးကပြောသွားတာပါ။ဟိုအခုဖေးရှိတွေပေါ့နော်မက်စ်တွေတန်တားတွေလည်းဟိုတမ်းပညာရေးဘက်ကအများကြီးပြင်ဆင်ထားတယ်လို့သိရတယ်။သို့တော့ကံပတ်ပါဆက်အာမခံချက်သေးဖို့ဆိုတာကတော့ဟိုဒီနေသားကတော့ကျွန်တော်တို့ခက်ပါလိမ
ကိုပြန်ပြီးတော့တုံ့ပြန်မှာဖြစ်ပါတယ
်ကိုဗစ်ကာလကြောင်းပြန်တက်ရေးယောဂပူပပျောက်ချိန်အထိစောင့်လို့မဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းပြောထားပါတယ်ဒေတာလိုက်ဦးစားပေးအဆင့်နဲ့အထက်တန်းကစပြီးကြောင်းတွေပြန်ဖွင့်နိုင်ရေးတက်ဆိုင်ရာကြောင်းတစ်ခုချင်းလိုက်လိုအပ်ချက်တွေကိုဆရာနဲ့မိဘတွေကြိုတင်ဆွေးနွေးထားဖို့ဦးစော်ထေးကတိုက်တွန်းပြောဆိုပါတယ
်တောင်းသားမိဘတွေကိုအမကန်ချက်ဆိုတာကျွန်တော်တို့ပညာရေးကိုလည်းပြောထားပါတယ်ကျောင်းတွေမှာကျွန်တော်တို့မိဘဆရာအသင်းဆိုတာရှိတယ်အဲတော့ကျောင်းသားမိဘတွေနဲ့ကျောင်းဆရာဆရာမတွေနဲ့သူတို့တော့ဒီကျောင်းမှာတော့ဒီလိုတော့ပြင်ဆင်ထားတယ်ဒီကနေ့ကမှာတောင်းသားတွေကတောင်းတဲ့ရင်တော့ဒီပုံစံတော့တည့်ရမယ်။ဒါမျိုးတွေမိဘဆရာအသင်းလို့နော်။တောင်းကျိုးတော်အသင်းနေလဲသူတို့ဆွေးနွေးဖို့ဆွေးနွေးပါ။ဆွေးနွေးပြီးတော့မှအဲမိဘတွေကစိုးရိမ်တဲ့အချက်တွေကဒီချက်တွေဒါတွေကိုပြေလည်အောင်ဘယ်လိုလုပ်မလဲဆိုတော့သူတို့အချင်းချင်းညှိနှိုင်းပြီးဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့ကိုယ်တိုင်လည်းစိတ်ဟိုစိုးရိမ်မှုတွေပပျောက်နိုင်တယ်ဆိုရင်တော့ဒီဇူလိုင်လကျောင်းဖွင့်မယ့်ဟာအချိန်ကြီးကျွန်တော်ဆောင်ရွက်နိုင်တယ်
။အချိန်ကပညာကျောင်းတွေပြန်ဖွင့်နိုင်ရေးအစိုးရကပြင်ဆင်နေတာမှာဒေတာအလိုက်ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုအခြေအနေ၊ကျန်းမာရေးကချမှတ်ထားတဲ့စီးကန်းနဲ့အညီစာသင်ခန်းတွေကိုပြင်ဆင်ထားမှုနဲ့ကျောင်းသားကျောင်းသူတွေကျောင်းပရဝင်တွင်ခက်ခွာခွာနေထိုင်ရေးဦးစားပေးထားတဲ့အစီအစဉ်တွေကိုတုံ့တက်ပြီးတော့ဒေတာအလိုက်ဦးစားပေးအဆင့်နဲ့ကျောင်းပြန်ဖွင့်ရေးစဉ်းစားနေတယ်လို့ဦးစော်ထေးကပြောပါတယ်။ဒါအပြင်စင်ရသားလက်လုတ်လက်စားမိသားစုတွေအတွက်အစိုးရရဲ့ဒုတိယကြိမ်ထောက်ပံ့ချေပေးနိုင်ဖို့စီရင်ကောက်ယူပြီးစီးပြီလို့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲဦးစော်ထေးကပြောသွားပါတယ်။ပထမတစ်ခေါက်မှာစီမံခန့်ခွဲမှုအမှားတွေကြောင့်စည်ရင်းမပါခဲ့သူတွေကိုဦးစားပေးထောက်ပံ့သွားမယ်လို့ဦးစော်ထေးကပြောပါတယ်
။အောက်စီမှာလူလူနဲ့ဂျမီရဖားတွေပူအောင်ဆောင်ပြီးကောင်းခြင်းမကောင်းခြင်းပေါ်မှာမှုတည်ပြီးတော့စည်ရင်းမှန်ကန်ခြင်းမမှန်ကန်ခြင်းတွေဖြစ်နေ။အဲ့တော့အဲ့လိုတော့ကျွန်တော်တို့ကအချိန်ကြီးကတဲ့အတွက်ဟိုဒီပိတ်ရက်ကာလမှာလူလူစီပေါ်စိတ်ခံအားမရောက်ရအောင်ပေါ့နော်။နည်းနည်းဆန်းဆန်းလှုပ်လှရတဲ့နေသားရှိတယ်။အခုတော့ကျွန်တော်တို့အချိန်ရတယ်။အချိန်ရတော့စနစ်တကျစတဲ့နေကောက်တယ်ကျွန်တော်ပုံစံနေဖြစ်ရဆိုအဲ့ဒါကိုပြောတာဒီပုံစံနေကိုကြည့်လိုက်ပြီးဆိုရင်ဟိုတို့ရဲ့အလုတ်ကင်ပေါ်မှာမူတည်ပြီးတော့သူသည်တကယ်အခြေခံလေးလားဟုတ်ဟုတ်ဆိုတာကျွန်တော်တို့အကဲဖြတ်နိုင်တဲ့နေသားတွေကျွန်တော်လုပ်နေတာဖြစ်တယ်အဲ့တော့ဒီလိုကွန်ပလိန်တွေကျွန်တော်ရှိပါတယ်နိုင်ငံနဲ့မှာရှိတယ်နိုင်ငံနဲ့မှာရှိတဲ့အတွက်လည်းအကြံခဲ့တဲ့လူတွေကိုဦးစားပေးပြီးတော့ထောက်ပံ့ဖို့ကျွန်တော်ဆောင်ရွက်နေတာဖြစ်တယ်နော
်ပထမအကြိမ်ထောက်ပံ့ရေးအစီအစဉ်မှာစံစီရိတ်ခါတွေကိုအိမ်တောင်စု၄သန်းနီးပါးအတွက်ထောက်ပံ့ခဲ့ပြီးတော့အခုတော့နိုင်ငံအနှံ့ခြေကံလူတန်းစားမိသားစု၅သန်းနီးပါးကိုငွေကြေးထောက်ပံ့နိုင်ဖို့အစိုးရကစီစဉ်နေတာပါဒါအပြင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့စပေးရှောင်စခန်းတွေကအမျိုးသမီးကလေးငယ်တွေနဲ့အသက်85နှစ်အထက်သက်ကြီးဝယ်ဦးတွေမတန်ဆွမ်းတွေကိုလည်းထောက်ပံ့ကူညီနေတယ်လို့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကစီသူပ
ါ UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂ
လာပါရှင်မြန်မာနိုင်ငံတော်အင်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union ဂျေရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ကိုရိုနာဗိုင်းရပ်စ်မရိုက်ခတ်ခင်အချိန်ကစကိုင်းတိုင်းဒေသကြီးမှာမျက်မြင်ကလေးငယ်တွေနဲ့လူငယ်တွေဟာအလုံးလုံးခွင့်တောင်းတခွင့်နဲ့လူရန်ထောက်ပံ့မှုတွေရရှိပါတယ်။လက်ရှိချိန်မှာတော့စီးပွားရေးလုပ်ငန်းတွေအထူးသဖြင့်မျက်မမြင်အနေခံတွေကိုပိတ်ထားရတဲ့အတွက်မတန်ဆွမ်းသူတွေပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်
။ကြောင်းမဲ့နာလေဟိုတော့နှိတ်ခန့်နေတဲ့လူတွေလာတယ်။လာပြီးနှိတ်ခန့်ကြတယ်။နှိတ်ခန့်ရင်လို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်။အခုတော့နှိတ်တော့ဆိုပြီးတော့နှိတ်ခန့်လည်းပိတ်ထားပါဗျာ
။မုံရွာမျိုးမျက်မမြင်အနေခံမှာအလုံးလုံးကင်နေတဲ့ဦးဝင်းမြင့်ကပြောပြခဲ့တာပါ။ဒီဆောင်မကိုမုံရွာကြီးဆက်မသတင်းတော်အေးအေးမွန်နဲ့ဒို့အတန်သတင်းတော်အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါ
မုံရွာမြို့မှာရှိတဲ့ရောင်ချီတိပရဟိတမျက်မမြင်ကျောင်းကဥဝင်းမြင့်တို့လူမျိုးတွေအတွက်နှစ်ပေါင်းများစွာခိုးလုံရနေရာတစ်ခုဖြစ်ပါတယ်ဥဝင်းမြင့်ကအသက်55နှစ်ရှိပြီဖြစ်ပြီးအနှိတ်ပညာနဲ့အသက်မွေးလာတာ20ကျော်ပါပြီမျက်မမြင်အနှိတ်ခံကနေရတဲ့သူ့ရဲ့တလဝင်ငွေကတသိန်းကိုရနေနှစ်သိန်းခန့်ထိရှိပါတယ်။ COVID-19 ရောဂါဖြစ်ပွားမှုတွေကြောင့်သူတို့ရဲ့အနှိတ်ခံကမမျော်လင့်မဲ့မေလ24ရက်နေ့ကစပြီးပိတ်လိုက်ရပါတယ်။အဲ့ဒီအချိန်ကစပြီးသူဟာအလုံးလက်မဲ့ဖြစ်သွားပြီးသူ့ဇနီးစီကိုလည်းငွေပြန်မပို့ပေးနိုင်တော့ပါဘူး
။လော့ဒ်ဒေါင်းတော့တောင်းချင်တော့အဲ့ဒါတော့ကိုယ်အိမ်စားဝတ်နေရတယ်ရှိသေးရတယ်လေ။မိသားစုရတယ်ရှိသေးတာဆိုတော့အိမ်ရဲ့
လော့ဒ်အိမ်ကမရှိပါဘူးတောင်းလို့တောင်းလို့လောရတာပါ။တောင်းသူကလည်းပြောပါအောင်မရှိအောင်အခုတော့ရှိတာလည်းစားနေရမှာ
ဧပြီလကလေးကဦးဝင်းမြင့်ကသူ့မိသားစုကိုပတ်စံနဲ့စားပြရာတွေမပို့ပေးနိုင်တော့ပါဘူး။ရောဂါတွေကြောင့်တစ်လတစ်ကြိမ်အိမ်ပြန်နေကြဖြစ်တဲ့ဇနီးနဲ့သားရှိတဲ့ကဏီမျိုးနယ်ကိုလည်းမပြန်ပြစ်တော့ပါဘူး
။ကိုဝင်းနန်ဒီအင်းနဲ့တိုင်းတာတွင်တော့ကိုပိုင်လည်းမလား။ကပ်ပုံမှမလားဘူးရဲ့။သူတို့စီအဆက်အသွယ်တော့ရှိရောဖုန်းဆက်တယ်လည်းရှိတယ်။သူတို့လည်းကိုယ်နဲ့ကိုနေရမှာဆိုတော့ကိုယ်နဲ့ကိုနေကြတော့ပေါ့။
ကျောင်းကျစ်တိပရာဟိတကျောင်းမှာသူ့လိုအနှိတ်ပညာနဲ့အသက်မွေးတဲ့မျက်မမြင်အနှိတ်သမား10ဦးလောက်ရှိပါတယ်။သူတို့တဦးချင်းစီရဲ့တလဝင်ငွေကတသိန်းကနေနှစ်သိန်းခန့်အထိရှိကြပါတယ်။2014တကောင်စီရင်အရာမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 တန်းရှိပြီးစုစုပေါင်းလူဦးရေရဲ့ 4.6 ရာခိုင်နှုန်းရှိနေပါတယ်။ရှောင်းချီတိကျောင်းမှာအနှိတ်ခံနှစ်ခုရှိပြီးမြို့မှာတော့နာမည်ကြီးပါတယ်။တလကိုလာရောက်အနှိတ်ခံသူ900ဝန်းကျင်ရှိပါတယ်။
ဒီကြောင်းလဲလာတဲ့လူကကြောင်းမဲ့ခံလဲပိတ်လိုက်ပိတ်ထားကြောင်းမဲ့လည်းလာတယ်လေဟိုတော့နှိတ်ခန့်နေတဲ့လူတွေလာတယ်လာပြီးနှိတ်ခန့်ကြတယ်နှိတ်ခန့်နေလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်အောင်လို့လည်းနိုင်ရတယ်အခုတော့နှိတ်တော့ဆိုပြီးတော့နှိတ်ခန့်လဲပိတ်ထားပေါ့ဗျာ
အနှိတ်ခန့်ကနေဝင်ငွေမရတော့တဲ့အချိန်မှာတော့အလှငွေတွေနဲ့ရက်တည်နေတယ်လို့ကျောင်းတာဝန်ရှိသူဦးစိုးဝင်းနိုင်ကဆိုပါတယ်သူရဲ့ပြောပြချက်အရအခုပိုင်းသူတို့ကြောင်းမှာလာရောက်လှူဒန်းတဲ့အလှရှင်လဲနေပါသွားတယ်လို့သိရပါတယ်။အရင်ဒီယောဂါတွေမဖြစ်ခင်ကဆိုတနေ့တာအာဟာရအတွက်အလှူဒန်းသူကတစ်လလုံးရက်အပြည့်ဖြစ်နေတတ်တယ်လို့သူကပြောပါတယ်။အလ
ှရှင်ကဘာလို့လဲ။ဟောတော့အနေနဲ့မဆိုလဲပတ်စံဝင်မရတော့ဘူး။တို့လည်းတို့လည်းပြရတယ်ကျွန်တော်။ဘာလို့လဲဆိုတော့ကျောင်းလည်းရောင်းဝင်ယူတဲ့သူတို့လည်းလှုပ်ချင်လို့ရှိရတော့သူတို့လည်းအဲ့တော့မုံမုံတုံးဝင်ပေးရတယ်။အားရတယ်လည်းသူတို့တော့ပတ်စံရှိနေတာ။ပတ်စံရင်ကိုသားကြံစားလို့ရတယ်၊ကိုဝင်ရဝယ်လို့ရတယ်ပေါ့အဲ့ဒါမျိုး။အဲ့ဒါတော့တို့ကဝင်မရှိဘူးရှင်း။ကျောင်းတော့ဝင်တော့လည်းအလှရှင်လေးရှိတယ်ဘာလို့လဲဆိုတော့ကျောင်းတော့တောင်းရင်မကြိုက်တော့ဘူးနိုင်သူတို့ရတာတော့ဘာဝင်မရှိတဲ့ဆိုတော့တော့အဲ့လိုဖြစ်သွား
ရှောင်းချီတက်ကြောင်ဟာအရင်ကကဏီမြို့နယ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီး2015ခုနှစ်မှာမုံရွာကိုပြောင်းရွှေ့လာခဲ့တာပါကျောင်းကနေထိုင်သူစုစုပေါင်း45ဦးလောက်ရှိပြီးအခုတော့နေရာဒီကျောင်းပိတ်ရဖြစ်တာကြောင့်အလုပ်လဲပိတ်တာရောကြောင့်တဝက်လောက်ကမိသားစုရှိရာကိုပြန်သွားကြပါတယ်အခုချိန်မှာအကျွေးမွေးအတွက်နေ့စဉ်အလှရှင်မရှိတော့လို့ကျောင်းရံပုံငွေနဲ့ချက်ပြုတ်စားတောင်းနေကြပါတယ်။အလှရှင်ပါသွားတာကလာပိုင်းလောက်သာရှိသေးတာကြောင့်သူတို့အဆင်ပြေနေသေးတယ်လို့ပြောပါတယ်။ရှောင်းချီတိပရဟိတကျောင်းမှာအလှကံထွက်တဲ့တီဝိုင်းအဖွဲ့လည်းရှိပါသေးတယ်။သူတို့တွေကလည်းကျောင်းကိုတစ်ဖက်တစ်လမ်းကနေအလှငွေရအောင်ကူညီပေးနေသူတွေဖြစ်ပါတယ်။သူတို့တီဝိုင်းအဖွဲ့ကလည်းရတဲ့အလှငွေတွေကိုအနှိတ်စရာတွေလိုရာဂိုင်နှုန်းနဲ့ရကြပါတယ်။24နှစ်အရွယ်ကိုအောင်မျိုးဝင်းဟာတီဝိုင်းအဖွဲ့မှာပါဝင်သူတဦးပါတီဝိုင်းအဖွဲ့မှာတချင်းဆိုတာဒိုးတီတာတွေသူလုပ်ပါလေ မြန်မာပြည်မှာကိုဗစ် -19 ရောဂါစဖြစ်ချိန်မှာတော့သူတို့အလူကံအဖွဲ့လည်းမထွက်တော့ပါဘူး။ဒီနားထားရတဲ့ကာလမှာတော့ခိတဝါဒနာပါတဲ့ကိုအောင်မျိုးဝင်းတယောက်တချင်းတွေကိုနားထောင်ရင်းဖြတ်တန်းနေပါတယ်။
ခုနောတဲ့ကတော့ဒီလုပ်ငန်းပိုင်းနဲ့အခက်အခဲကတွဲတော့ကျန်တာတော့ဒီမှာအခက်အခဲမရှိပါဘူးဗျ။ဆော့ဝဲနေဆိုရဒီမှာကျွန်တော်တို့ချောင်းကြီးရဒီမှာကျွန်တော်တို့ဖြူမွေးဆောင်ရှောက်ထားတယ်။နေဖို့ထိုင်ဖို့ကလည်းဒီချောင်းကြီးကဆက်ဆက်ရခွန်တောင်းလို့ဆောင်ရှောက်ထားရဆိုဆော့ဝဲနေရင်လည်းအဲကျန်အဲ့ရတော့ဘာမှတိတ်ပြအခက်အခဲမရှိပြအလောက်ကန်ရတော့အခုယောဂအတိုင်းဖြစ်နေတယ်ပယ်လုံးမှမလုပ်ရရတဲ့ကြောင့်အလောက်ကန်ရတော့ခက်ခဲရှိရပါတယ်။
သူဟာဒီကွိုင်းအဖွဲ့မှာပါတယ်လို့အနှိမ့်ဆရာဖြစ်နေလေလောက်ကင်သူဖြစ်ပါတယ်။နှစ်ခုပေါင်းလိုက်ရင်သူရဲ့တလဝင်ငွေကအနည်းဆုံး9000ကနေအများဆုံး3000ွယ်ထိဝင်ပါတယ်။သူတို့ကအကြောင်းကတင်ပေးတဲ့ပညာရပ်တွေနဲ့သူတို့ကိုယ်ပိုင်ဝင်ငွေရှာနိုင်ကြပါတယ်။မိသားစုကိုထောက်ပံ့နိုင်ကြတယ်။ကျောင်းရောက်လာတဲ့သူတွေကိုကြိုးချစ်တာ၊ချိန်နှီးရက်လုတ်တာစတဲ့လက်မှုပညာတွေမြန်မာ၊ဂျပန်အကြောပင်ပညာရပ်တွေအပြင်အတန်းပညာသင်ယူနိုင်တဲ့အရွယ်တွေကိုလည်းကျောင်းထားပေးပါသေးတယ်။ပရဟိတကြောင့်ဖွင့်ပြီးကလေးကအခုလိုအလှရှင်ပါသွားတာမျိုးမကြုံခဲ့ရသလိုအနှိတ်ခံလဲရက်အကြာကြီးမပိတ်ဘူးပါဘူး။ကျောင်းအတွင်းနေထိုင်ကြတဲ့တကူတဲ့သမားတွေအတွက်တော့အဆင်ပြေနေပြီမယ်။မိသားစုဝင်ရှိပြီးအိမ်ငှားနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာရှိတဲ့မျက်မမြင်အလုပ်သမားတွေရဲ့အခြေအနေကလည်းဒီလိုပါပဲ။ယူမီအနှိတ်ခံကိုမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကဖွင့်လှစ်ထားတာဖြစ်ပြီးအလုံမျိုးနယ်မှာတည်ရှိပါတယ်။အဲ့ဒီအနှိတ်ခံမှာတော့အမြင်အာရုံချွတ်တဲ့သူတွေကနှိပ်ပေးကြတာပါ။မက်ဆင်မာကအဲ့ဒီနေရာမှာအလုပ်လုပ်ပါတယ်။သူမကမျက်မမြင်တယောက်ဖြစ်ပြီးအနှိတ်ပညာနဲ့အသက်မွေးတာ10နှစ်ရှိပါပြီ။
အမတို့ဆိုင်ရာတော့ပိတ်တာ2လလောက်တော့ပိတ်ခင်းရတာပေါ့အမအခုကအိမ်အောင်ရှိရလေအမရဲ့အမျိုးသားလည်းဒီမှာတူတူလုပ်နေရင်အိမ်မှာသမီးလေးနဲ့သားလေးနဲ့ရှိရနေမှာအဲတော့အမီတွေအမတွေကဝိုင်းထိုင်နေနေရတယ်သူတို့ပြန်ပို့ပေးနေရတယ်အာဒီကြားထဲမှာတော့သူတို့ပြန်မပို့ပေးနိုင်ရင်ဖြစ်တာပေါ့နော်ဟိုစားအလုပ်ရှိတော့ကတော့ပုံမှန်ပို့ပေးနိုင်တယ်အလုပ်ရှိတော့ပြန်ရောမပို့ပေးနိုင်ဘူးပေါ့အဲ့လိုမျိုးအနေထားလေးရှိတာပေါ့သူတို့ပဲအမတွေအမီတွေကလည်းသူတို့ပဲခလေးတွေကိုဒီအဲဒီတလနှစ်လအတော်တည်းမှာကျွေးနေတာပေါ့နော်အရင်တနေ့တိုက်ဆံနေမှပဲနေရတော့လေစိတ်မုန်းချက်တယ်ပေါ့နော်အဲ့လိုမုန်းချက်မှုလည်းခံစားရတယ်ကိုယ်အိမ်ကအဲ့လိုမျိုးဟိုပတ်စံမပို့နိုင်လို့အဲ့လိုမျိုးပေါ့နော်ဟိုခက်ခဲနေလို့လည်းအဲ့ဒါတွေလည်းစိတ်ကြည့်ကြည့်မှုခံစားရတယ်ပေါ့ဟိုအလုပ်လည်းကောင်းမှုမလွတ်လွတ်လပ်လပ်မလုပ်ရတဲ့အတွက်ကြောင့်လည်းစိတ်ကြည့်ရပါတော့အဲ့လိုအမျိုးပေါ့
COVID-19 ကြောင့်ဆိုင်ပိတ်ထားတဲ့အချိန်တွေမှာမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကအထောက်ပံ့တွေပေးပေမဲ့လုံလောက်မှုမရှိပါဘူး။မက်ဆင်မာရဲ့အလုပ်ကတော့မကြသေးခင်ကပြန်ဖွင့်လိုက်ပြီးလာရောက်အနှိတ်ခံသူအနည်းငယ်သာရှိပါသေးတယ်။အလုပ်သမားတွေအတွက်တော့စိုးရိမ်မှုတွေကရှိနေပါတယ်
။ COVID-19 ကာလမှာဒီလိုဆိုင်ခဏပိတ်ထားရတယ်ပေါ့။အဖုံးမလာဟိုဘယ်လိုပြောမလဲပြန်ဖွင့်ရတယ်ပေါ့နော်။တောက်ပြင်းမဲ့လည်းတကယ်ဟိုအခုကဝန်ရိတ်တာလည်းရှိသေးတယ်လေ။အားအစမှုမှုဒီလိုပဲကိုယ့်အတက်ကိုအသက်ကိုညံဆောက်ဟိုအခါကန်ဆာတလူကိုညံလေးတဲ့ဘက်ကိုဒီလိုမျိုးကိုတောက်ကိုတဲမွေးရောဟိုကလောက်ရတာပေါ့နော်ဒီလိုမျိုးပစက်တိတ်ကလေးတွေနဲ့အဲ့လိုဟိုဟန်းကျင်လေးနဲ့အဲ့လိုလူတယောက်နှိတ်ခံမျိုးလက်သေးတယ်နှိတ်ပြီးရနဲ့လက်သေးတယ်အဲ့နှိတ်တဲ့တစ်ချောင်းလုံးမှလည်းဒီမတ်ဒီပစက်ပိတ်လေးတွေတက်ပြီးအလုံးလုံးတယ်ပေါ့နော်အဲ့လိုမျိုးပေါ့နောက်တယောက်ကလူအဲ့လိုမျိုးလာလို့ရှိရင်အရင်တော့လက်မခံတော့ပဲနဲ့ဒီ6ပေထားပြီးတော့ပေါ့နော်အဲ့လိုမျိုးဟိုစားလုံးလုံးတယ်ပေါ့
စကိုင်းတိုင်းဘက်ကိုပြန်သွားမယ်ဆိုရင်ဖြင့်မုံရွာမှာရှိတဲ့မြင့်မမြင့်အနှိတ်ခံကသူတွေကတော့ယောဂာနဲ့ပတ်သက်ပြီးသတင်းကိုနားဆွနေကြပါတယ်။လူကြီးတွေကရေဒီယိုကိုအားထားပြီးလူငယ်တချို့ကတော့ဖုန်းတန်ထွက်စနစ်နဲ့ Facebook သတင်းတွေကိုပါနားဆွနေကြပါတယ်။ဦးဝင်းမြင့်တယောက်ကတော့ဒီကာလမှာသူ့ရုံးခန်းမှာထိုင်ရင်းရေဒီယိုသတင်းကိုနေ့တိုင်းနားထောင်ပါတယ်။မြန်မာသတင်း၊ကမ္ဘာသတင်းအစုံနားထောင်တယ်လို့သူကပြောပါတယ်။သူကကိုရိုနာဗိုင်းရပ်စ်ယောဂာမြင့်မြင့်အဆုံးသက်သွားဖို့မျှော်လင့်နေပါတယ်
။ချိန်မကြာခင်ကုသနိုင်တဲ့ဆေးနဲ့ပါဝင်နိုင်တဲ့ဆေးပေါ်ပေါက်ပါလိမ့်မယ်ဆိုတော့အဲဒါနာမှလည်းကိုကလုပ်ငန်းလုပ်ရမှာလေလုပ်ငန်းလုပ်လို့လည်းရမှာပမာတစ်ပမာလုံးလဲလုပ်ငန်းนี่လည်းပတ်နိုင်မှာတစ်ပမာလုံးလည်းပတ်နိုင်မှာလည်းကိုလည်းအလုံးပြန်ပြီးတော့စတယ
်အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရွာကီဆက်မသတင်းတောက်အေးမွန်ဒို့အတန်သတင်းတောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒီကနေ့တနေ့တာနောက်ဆုံးသတင်းတွေကို
email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဒီနေ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE American Channel မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးချင်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်ပြေဖြစ်နေပါပြီလဲဆိုတော့ဒီလိုမြန်မာပိုင်းရဲ့စီနီစွနီကန်းစီစဉ်မှာနားဆင်ကြရမှာပါ။ Okay မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီ။ဒီချိန်ထဲမှာပဲရောဂါကူးစက်မဲ့အန္တရာယ်ရှိနေသေးတဲ့အတွက်စိုးရိမ်နေတယ်ကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ရင်းမဖွင့်ရင်းအကျိုးဆက်တွေနဲ့ရှိရှောက်ပြင်ဆင်ထားဖို့ဘာတွေလုပ်မလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဦးထောက်ဒေါက်တာသိန်းလွင်နောက် American အခြေစိုက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါးလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။မင်္ဂလာ
ပါ။ Okay ဆိုတော့အခုကတော့ဒီနိုင်ငံတော်များမှာလည်းဒီ Corona Virus ကူးစက်မှုကြီးအရှိန်ရောက်လာတဲ့အများဆိုရင်မှာတော့ဒီသွားလာလှရှားမှုကန့်တတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရလည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ရခြင်းကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ဆိုတော့ဆရာဦးသိန်းတွေအရင်ဆွေးနွေးပေးပါလားခင်ဗျာကျောင်းဖွင့်မယ့်အပေါ်မှာအဓိကစိုးရိမ်နေတာဘာကြောင့်လဲများနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်နေလဲ
ဒီကုသယောဂါကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးတာကွယ်တဲ့ဆေးမရှိတော့စိုးရိမ်တာဒီစိုးရိမ်နေနေရမှာဒီမိဘတွေလည်းစိုးရိမ်တယ်တင်ကြားနေဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောချောတာဆိုတာလည်းအဲစိုးရိမ်တွေရှိတာယောဂါကုသမှာဒီကျောင်းပွင့်တဲ့အတွက်ယောဂါကုသရေးတက်အာဒီရေဆုံးဆုံးနိုင်တယ်အဲ့ဒီပေါ်မှာစိုးရိမ်ကြ။နောက်ပြီးတော့ကျွန်တော်တို့တောင်းသားတွေမှာစိတ်ပိုင်းဆိုင်ရာကြိတ်ကြိတ်မှုတွေရှိ။ဘာကြောင့်လဲဆိုတော့ဒီယောဂကုဆက်တာ၆ဖြစ်ပြီးဒီဘာတွေမှာအလုံးစိုက်စင်မပြေတာတွေရှိတယ်။ဒီဘာတွေအလုံးကြီးဖိတ်ရတယ်။ဆိုင်နေဖိတ်ရတယ်ဆိုတဲ့အခါကျတော့ဒီဘာတွေရဲ့ဝင်ဝင်တွေမှာကြိတ်ကြိတ်နေတဲ့အခါကျတော့တောင်းသားတွေပေါ်မှာဆေးပေါ်မှာလာတာပြီးတော့ရေးရိုက်။အဲ့ဒီမတိချာဒီကိရိယာတွေအားတွေဖြစ်လာတယ်စိတ်ပိုင်းဆိုင်ရာကြိတ်ကြိတ်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာကြိတ်ကမှုတွေဖြစ်လာပြီဆိုရင်ဒီသင်ယူမှုပါပြန်ပြီးတော့ကြိတ်ကြိုက်နေတယ်။အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆက်အောင်လို့ကြားမြစ်တယောက်အပေါ်ဝင်ခွဲပြီးတော့ထားရမယ်။ဟောရက်စီရမယ်စသဖြင့်ပေါ့။ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာကျောင်းသား80 90 100လောက်ရှိသူဆရာတယောက်နဲ့တင်နေရတယ်။နောက်အောင်းတော်ကြီးတဲ့ကျောင်းတွေဆိုရင်တော့ခန်းမကြီးထဲမှာလည်းဒီနားမှာတရားဟိုနားမှာမကူးဆိုတော့အားမအိတဲ့မှာအားလုံးကျောင်းသားတရားနေရာကိုပြီးတော့စေတဲ့ဆိုတော့ရောဂါကူးစက်လို့လေဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူးနောက်ပြင်ကျွန်တော်တို့နိုင်ငံဆရာတွေကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့ ရင်းချင်လာတာမျိုးရှိဒီ education and emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာရင်းချင်လာတာမျိုးရှိတဲ့အတွက်ကျွန်တော်တို့ CIA ကအစင်းနဲ့မဖြစ်ဘူး။ဒါကြောင့်ဒီအကြောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာအကြောင်းသားတွေလည်းစိုးရိမ်နေ၊ CIA တွေလည်းစိုးရိမ်နေ၊မိဘတွေလည်းစိုးရိမ်နေ။နောက်တစ်ခုကအကြောင်းဖွင့်ဖို့အကြောင်းဖွင့်လိုက်တဲ့အခါကျရင်ရောဂါဆက်ဆက်သွားရင်ဒါအကြောင်းဖွင့်ဖို့ဆောင်ရွက်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုအဲ့ဒီဆိုးကျိုးတွေမြင်ရပါ
โอเคซอซาอุเตซุยมีเหรอครับเนี่ยမြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်မယ်အစီအစဉ်ပေါ်မှာစိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေကြလဲဆရာ
ကျမ်းမေဘစီဒီကယောဂကြီးကကပယောဂကကြီးအဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုရှိလဲပဲမငြိမ့်သေးဘူးအာတကဘာလုံးမှာပြန်ပြီးပြီလေနေထားမြန်မာနိုင်ငံမှာဆက်ဖြစ်နေတယ်နေထားမှာကျောင်းဖွင့်တာပါဝင်လူစုဝေးချင်းအဲဒီစားဒီကအတော်ကိုသတိထားမယ်ဒီဖြစ်ပါလေဒါကျမရဲ့အတွက်ပါပဲခုကကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ငယ်မှမှရတာနဲ့နောက်တစ်ခါရပြန်တော့လေရတဲ့သတိတွေပေါ်မှာမမှန်တာလဲအလေးနဲ့ထားကြတယ်မှန်တာလဲဖုံးပထားရရှိတယ်ဒီကြားထဲမှာမာရတဲ့သတင်းဖြန့်မှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုးတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီကောင်းကျိုးဆက်ကြီးရနိုင်တယ်။တကယ်လို့အမှကျောင်းဝင်ရှိတဲ့ပုဂ္ဂိုလ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်။အဲကျောင်းသားမိဘတွေကသတိနေတယ်ဆိုတွေ့ကြမှာမဟုတ်ဘူး။အာတချို့လည်းပဲအစိုးရကြီးရပါဘူးခင်ဗျ။နောက်တစ်ချက်ကအခုခေတ်ကျွန်တော်ဒီကတော့ကျောင်းတွေတော်တော်များများပါဒီတရားခွဲထားရင်းနေရာတွေဒီလိုလုပ်ထားကြတာရှိတယ်ခင်ဗျအဲ့တော့ဒါလည်းအချက်တွေလုပ်တဲ့နေကိစ္စပါတိုးတော့အဲ့ဒါဒီကနေပြီးတော့အဲ့အဲ့ဒီစက္ကန့်ကြီးကပိတ်ချင်ကြမှာလားအဲ့ဒီလားဒါကပိတ်ချင်ကြပြီးကျောင်းသားတွေမလာနိုင်ဘူးဒီစာသင်ခန်းနဲ့အဲ့ဒီညာရေးဆိုင်ရာအဆောက်အဦကိုဘယ်လိုစနစ်တရားတန့်ရှင်းမလဲဆိုတဲ့ချက်တွေကိုပါကျေးဇူးတင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာတို့ဆွေးနွေးတာကျေးဇူးပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းဝနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီခြင်းပါတယ်ဟိုဆက်ကွာလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ဖြစ်ဖြစ်ဆက်စဆရာတို့ဆွေးထောက်ပြလို့ကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းဝနိုင်လဲဆရာတို့လဲ
ဒီမကြသေးခင်ကဘယ်နဲ့စိုးရထောက်ပြန်လာတဲ့စာတော်ရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့။ကျောင်းကြီးပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါတယ်။ဒါပေမဲ့ရှိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာကတော့အထောက်အထားခံရမှာရှိပါတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့ကိုရေးတွေဆုံးရှုံးတယ်နောက်ဒီမပေါင်းမျိုးဆက်ဆံရေးပေါ့ကလေးတွေဆိုတောင်းသွားမယ်သူရဲ့ရင်းနှီးကစားကြမယ်စကားပြောမယ်အဲ့ဒီလိုမျိုးပေါင်းမျိုးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်။နောက်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖြစ်ပြုဖို့ဆိုတော့ဒီဖွင့်လေးခန္ဓာကိုယ်ဖြစ်ပြုဖို့ဒီပေါင်းမျိုးဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်။နောက် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီးကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်လိုက်ပါဗျာကျောင်းတန်လို့ရတယ်ဒါလက်တွေ့ထောက်ပါရှိစီအကျောင်းကျောင်းပိတ်ရတဲ့ကတည်းကကလေးတွေကစားလုပ်ပါရှိစီဒီနည်းနည်းလေးဆိုရင်စောစောအိမ်အောင်ကြသွားတယ်အကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ကျောင်းတန်လို့ရတယ်အကျောင်းကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကဆိုလို့ပြ
ဟုတ်ကဲ့ခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်တော့ခုရှိရတော့မြန်မာနိုင်ငံနဲ့အခြေအနေချင်းရယ်ကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒီလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့ကိုယ်လိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်တာဆရာတို့လည
်းကျန်ရောကမှာဘေးရှင်ကြီးနဲ့ဆာကျွန်တော်ပြောနိုင်ဘူးဒါတကယ်ရှိသေးပါလေဒါပြောထားတာဒီ COVID-19 ရောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရာမှာရောဂါကျွန်တော်တို့ဒီယောဂကိုရင်ဆိုင်ရမှာဒီယောဂကတော့ကျင်းစီအောင်လုပ်နိုင်တဲ့အချိန်ကျောင်းပိတ်ထားနေဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေပြီကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူးကျွန်တော်တို့ဗာနိုင်ငံရဲ့စီးပွားရေးအစားကလေးတွေပညာသင်ခွင့်မရတဲ့အတွက်တက်မွေးကျောင်းဆိုင်ရာ ပါရရတဲ့ပြည်ဝင်ပြရတဲ့အစည်းအဝေးကိုကြည့်ကြတယ်။အကြောင်းသိကြားကြည့်ပိတ်တာကတော့စဉ်းစားပုံရတယ်။အဲဒါကြောင့်ကျွန်တော်တို့ကအခက်နိုင်ဆုံးဟိုကရောဂါကူးစက်မှုမရှိအောင်တတ်နိုင်ဘလောက်စိတ်တည်ပြီးတော့ဆိုပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်ပြောပါမယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျမ်းမာရေးဘက်ကဆရာဒေါက်တာပြည့်စုံတို့ကျမ်းမာရေးဘက်ကနားလည်တဲ့သူတွေအကြံပေးချက်ကတော့ရေးချပါတယ်။
ကျောင်းကြီးရပရိုဂရမ်နဲ့ထိနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကျောင်းဖုံတာပေါင်းနေလို့ပြင်ပါတယ်။ Okay. ဆိုတော့ဟိုဆရာဦးတက်ဆိုလည်းမေးချင်ပါတယ်။ကုစုရီဒီကာယောကစတဲ့တရုတ်နိုင်ငံပါဝင်ဒီကုသမှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်တတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်ရည်ယောဂကုသမှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါဝင်ပေါ့လေအသိပြင်ထားဖို့လိုရဆိုပြီးတော့တတိပေးရလည်းရှိပါဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတက်ဆွေ
ဟုတ်ကဲ့ကျွန်တော်တို့ပုံမလင်းနေတဲ့အာမနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမြတ်မှနောက်ကျပါလိမ့်မယ်အမြတ်မှဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကာယောဂါကြီးဒီဥပမာဆက်ဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလေဒါတောင်မှရှိတဲ့ဝန်ခံထားတဲ့လူကျွန်တော်ယူဆပါတယ်နောက်ပိုင်းမှာအလိုက်ရတာပေါ့နော်တခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတရုတ်ဒီယောဥရောပပါယောဂါဟိုစီးပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလားဆိုတဲ့တံတရားတခုကိုရက်ဝင်ထားပါတယ်ခုလက်သားဝင်သူတို့ယူဆိုင်ပြီးကြည့်နေကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကာယောဂါပိုးကနောင်တော့မှတစ်တလုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂါနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းကအတော့အားနည်းနေတဲ့အနေထားမှာဒီကြောက်တွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့ဒီလေးနဲ့နဲ့ပုံပြီးစဉ်းစားတင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောက်သားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောက်သားတွေရှိပေါ့နော်အဲဟိုစဉ်းစားသိကြပါ
ဟုတ်ကဲ့ဟိုကိုကတော့ဘလူးဝက်ဖြစ်ကျောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်သိမ့်တာမဖွင့်သိမ့်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလူးပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဆရာဦးတိုးနေခင်ဗျာဒီကျောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကျောင်းရရတဲ့လုပ်ငန်းတွေနောက်နောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမယ်ပြီးစရင်လည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဘာတွေပြင်ဆင်ထားဖို့များလိုမလဲဆရာဦးတိုးဘု
ကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုသုံးရတာတွေ့ဒီ online learning ပေါ့သူတကယ်တက်ကူတွေမှာလောက်ကြတာရှိတယ်။နောက်ရေဒီယိုတို့ television ကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်။ဒီလိုနည်းစနစ်နဲ့အခုဒီ away တင်စနစ်နဲ့လုံးဖို့ဆိုတာကြံပေးလာတာရှိတယ်။ကျွန်တော်တို့ဒီ initial ဒီအိန္ဒိယနိုင်ငံကနေခုမကြသေးခင်ရပဲဟောတက်ကူတရားကတော့သူတို့ဟောကျောင်းပြနေတဲ့ကျောင်းသားတွေကို away တင်စနစ်နဲ့ပို့ချပြီးတော့ဝယ်ပေးဖို့ဆိုတာသူဆုံးဖြတ်ချက်ကြတယ်သူဒါအဲ့ဒီလိုစနစ်နဲ့တုံ့ပြန်တာရှိတယ်ဒီကျွန်တော်တို့နိုင်ငံမှာကဒီအဝေးတင်စနစ်လုပ်ဖို့ဟာဂျီရိုမှာအဆင်မပြေဘူးပဲကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းတယ်တချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်ဒါပေမဲ့ဒီ online စနစ်ကိုပုံစံလိုက်ပြီးပညာရေးအခွင့်အလမ်းကိုများဖြစ်လာမှာကျွန်တော်စိတ်ကြည်နေတယ်။ဒါကြောင့်လဲဆိုတော့ဒီကျေလက်တော်ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နေလာလည်းမသိဘူး၊ဒီပညာလည်းမသိဘူး။ပစ္စည်းကိရိယာမရှိဘူး။အဲတော့ online စနစ်ဖြစ်နေ online learning ဆိုရင်ဒါပညာရေးမမြင်ရဘူးဖြစ်လာတယ်။ television နဲ့ radio တို့ကကျေလက်တွေချိောက်ပါ။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ကန်းစာတွေမှာသူစာပေလုပ်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online စနစ်ကထိရောက်မှုမရှိတော့တာအဆင်ပြေနေနိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်ချင်းနေပါတော့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပြည်နိုင်ငံဌာနပြောတာရှိတယ်တော့ homeschooling ဆိုပြီးတော့မိဘတွေကသင်ပေးပါဆိုပြီးတော့ပြောလာတာရှိတယ်။ဒါလည်းအခွင့်အလမ်းမမီနိုင်ဘူး။ဒါအိမ်မှာ homeschooling လုပ်တာကမိဘကပညာတတ်တဲ့မိဘအစီအစဉ်ရတဲ့ဥပဒေမျိုးတွေ လုပ်နိုင်တယ်။ဒါတို့တောင်ပေါ်ဒေသချင်းလက်ကဆောင်းပြည်သမားတွေကဒီမှာကလေးတွေစာတင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးရှင်စနစ်ကိုရည်လိုမှာသုံးဖို့ဆိုတာကျွန်တော်ရှိတာအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်ဘက်ကတော့ဒီအနည်းတန်းတုံတယ်။အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလုံးလုံးပေါ့။ပညာရေးမောင်စီးပွားရေးမောင်တခြားဌာနအသီးသီးကဒေတာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့သုံးဖို့လိုက်တယ်။အာရေးရှိမှာကျွန်တော်တို့အင်တာနက်သုံးဖို့သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လုပ်တယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာအောက်ရှိတယ်အလွယ်တကူသုံးနိုင်ဖို့လိုတယ်စခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်ဗဒင်းတွေဖတ်တဲ့အခါကျတော့ဒီတူကိုရီးယားနိုင်ငံမှာအခုအွန်လိုင်းစနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရံပုံတွေပေါ့ဒေါ်လာ3,250သုံးအဲ့ဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီပြင်ဆင်ဖို့လိုနေရှင်တယ်ဒီအင်တာနက်သုံးနိုင်ဖို့အတွက်အဲ့ဒီပညာရောဆရာတွေကျောင်းသားတွေပဲသင်တန်းတွေပေးတာဆိုတော့တဲ့ဣစ္စကရိယာတွေဆူဆောင်းတာခဏဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှင်းမှာတော့ကျွန်တော်တို့ online စနစ်နဲ့တွိုင်းတောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှင်းဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ကို online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်အဲ့ဒီအတွက်ကျွန်တော်တို့ပညာရေးသုံးစီတွေပို့ပြီးတော့သုံးတယ်ရေးရှင်းအတွက်ကျွန်တော်တို့လုပ်တဲ့လူပြင်ပါ
โอเคสรุปเสี่ยอู้เตซีเนี่ยก็เหมือนกับจ้างนี่เราจะรู้ปုံซันเนี่ยพ่นมาเลยสรุปไปก็ซื้อนี้สิขึ้นมาเลยโหทุทะขึ้นพอดิดียาดิตกกล้วยโตมันกุเสยโยคะမျိုးนี่ว่าดิจ้างป่วยยาดิมีมาผิดญาณนี่ရှိတယ်ဆိုပြီးတော့တချို့ตุติธนาတွေมาပြောထားတာမျိုးတွေရှိဟောဒါကဒီจ้างนี่มาကလေးတွေရဲ့နေထိုင်မှုပုံစံเนี่ยဆက်နွယ်နိုင်တယ်ဆိုတော့အယူဆတွေလည်းရှိနေပါတယ်ဆိုတော့အခုยาดิตกกล้วยโตมันโยคะတော့มากุเสยเลยဆိုတော့အခုလို့กุเสยเนี่ยကိုဗစ်လိုယောဂမျိုးကဒီကြောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ကိုပိုများမလာနိုင်တဲ့ဆောင်းဖြစ်စေ
။မှန်ပါလားခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကြောင်းတွေလာပြန်ပွင့်လိုက်ပြီးကြောင်းလာလေးရာနဲ့ထောင်းနေနေတဲ့အခါမှာဒီကုဆက်ယောဂအပေါင်းဆုံးဟာကုဆက်ဖို့ခွန်းနန်းနေဖို့ကျူးကျူးဖွင့်ပေးတယ်ဖြစ်တာနော်။ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပုံများဒါကြောင့်လူတွေဆက်ကြောက်ရှောက်ပြီးနေရတဲ့အနေအထားမှာဟိုကြောင်းသားချင်းနေကြောင်းပွင့်လေပင်ဖက်ကြတာဟိုဆိုတော့ဒီကျင့်ကလည်းကျွန်တော်ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေထားကြီးတစ်ခုကိုဟိုကျွန်တော်မြင်တယ်ခင်ဗျဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့အခါမှာဆွနေရတိုင်းမှာဒီချီနေစိုးကိုအခွန်ကောင်းတရအနေနဲ့ဆက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနေစဉ်းစားသင်ကြတယ်။ဒီလိုလုပ်တဲ့အခါမှာတက်နေတဲ့အစိုးရ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျ။ဒါမျိုးလည်းပါတယ်။နောက်တခြားသောနိုင်ငံကြီးပညာစုတွေရောနိုင်ငံကြီးမဟုတ်တဲ့နေရာစုတွေရောပါပြီးတော့စဉ်းစားကြ။အဲ့နေထားတင်ရမယ်ခွန်ကောင်းဒီတရကိုအစ်စ်ဆန်းပေါ့နော်အစ်စ်လုပ်သိညာပင်ရဲ့အမျိုးသားရေးဆိုင်ရာဖြစ်ပျက်စမှာဖြစ်တယ်။ဒီလက်ရှိနိုင်ငံရေးပါတီကအမနာရပြောရဲပေါ့။အဲဒီပါလို့တဲ့လောက်တော့ဝေပါမယ်အဆင်ကမတက်ကြ။တက်မလို့လည်းဒီတိုင်းပဲဖြစ်နေတယ်။အဲဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းလူပြည်သားတိုင်းအားအစုတန်းအကြောင်းပြုပြီးတော့အပြည်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုဖြည့်တင်ရတယ်။တနည်းအားဖြင့်ဟုတ်အန္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နေအောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင
်ဗျာ။ဟုတ်ကဲ့ဆရာဦးတင်ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးတင်ဆွေးနွေးဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးနေတာရှိပါတယ်။ဆိုတော့ဆရာဦးတင်ဆွေးနွေးလက်ထောက်ပြပါလေဒီကိစ္စကိုပဲ။ဒီယောဂိုင်းနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေ။ဆိုတော့ဒီလိုအခြေအနေမျိုးမှာသူစိမ့်ဒီကြောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြည်လောဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာဝေးထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ငန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ကုန်စည်မျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းလေဟုတ
်ကဲ့ကျွန်တော်တို့ကျောင်းကြီးပါပြန်ဆွေးနွေးတော့ကလေးတွေကြောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆူဒင်ဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နေလန့်ချင်းမတူဘူး။အဲဆူဒင်နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်။သူတို့ကအိမ်ထဲမှာပိတ်ထားတာပေါ့ဒီလေတို့ဆက်လာသွားတယ်ဖန်ပြန်သွားတယ်ပြသားတယ်သူကြည့်တာ။လက်ကတော့တော့ယောဂဖြစ်တယ်ဒါပေမဲ့ရေရှည်မှာယောဂကုကံနိုင်စွာတက်လာအောင်လုပ်။ဒ ကလေးမျိုးလည်းအလားတူပဲဒီမှာသွားတဲ့ကိရှင်ကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကပူရဲ့ခုခံနိုင်စွာမြင့်တာတော့ကိရှင်မှာဒီရောဂါကူးစက်မှုခံနိုင်တယ်ဆိုတော့ယူဆပြီးခုမရှိဘူး။ဒါအားလည်းကျွန်တော်ဆက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနဲ့အခါမှာဘယ်သူကရှင်းစားဖွင့်လဲဆိုတော့ကလေးငယ်လေးကစားဖွင့်မှုကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တာကမှအသက်ကြီးတဲ့သူတွေကကူးစက်တယ်ပေါ့အန္တရာယ်များတယ်ကလေးတွေကကူးစက်တာနည်းတယ်ကူးစက်ရင်လည်းဒါဆူဆူဝါးဝါးတိတ်ကိုဖြစ်တဲ့အခါကျတော့ကလေးတွေလည်းစပြီးတော့ကျောင်းပြန်တယ်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပြန်တဲ့အခါမှာတပြိုင်တည်းအကုန်လုံးဖွင့်လိုက်တာမဟုတ်ပဲငယ်တဲ့အတန်းတွေစပြီးတော့တတိကြီးစဉ်းစားရအောင်လို့ဒီမှာကျွန်တော်တို့လေ့လာရပြီးစဉ်းစားလိုက်ရပြီးအန္တရာယ်လည်းနည်းလာတော့မှတတိကြီးကျိုးဖွင့်တာကောင်းတယ်ချင်းတယ်ဒါကျွန်တော်ကျောင်းပြန်တဲ့အစီအစဉ်နောက်နီးလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60 90ဦးဆရာတယောက်တည်းကနေကြီးရတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်။ဆိုတော့တင်တဲ့နီးတွေကြောင်းလည်းပုံပုံချင်းတယ်။တင်တဲ့နီးကကလေးအားလုံးကစုရဲတင်တာဟုတ်ပဲနဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့ပုံပုံချင်းတယ်။အုပ်စုတစ်စုကို၄ရက်၅ရက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်။စာသင်ခန်းထဲမှာကြီးတင်တာမဟုတ်တော့ပဲနဲ့ဒီကျောင်းအားကစားကွင်းထဲမှာချားရဲပန်းချံမှာစစ်တင်အောင်မှာတွားတင်လို့ရတယ်အုပ်စုကတော့ဒီလိုဒီအုပ်စုလိုက်တာဝန်ပေးပြီးတော့အုပ်စုလိုက်ဈေးနာတဲ့နီးနဲ့ပေးတဲ့နီးဆိုရင်ကကြောင်းနဲ့ကြောင်းနဲ့ဆောက်ဝင်ကြီးချဲထားလို့လည်းရတယ်။အဲ့လိုနီးစနစ်တွေလုပ်ဖို့ပြုမယ်။အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီနိုင်ဌာနဆရာတွေလည်းနေနံပေးဖို့ရှိတယ်ဆိုပြောတယ်။အဲ့ဒီကမှဒီနေရာမှာဒီအရေးပေါ်အခြေအနေပေါ်မှာယောဂကုသမှုနည်းအောင်ဘယ်လိုနည်းနဲ့လုပ်မလဲစသည်ဒန်းစီကံဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေဆိုဘယ်လိုလုပ်မလဲဆိုတဲ့နီးလမ်းတွေလည်းရှိပါတယ်အဲ့ဒီနီးလမ်းတွေကိုအသုံးပြုခြင်းအဖြစ်ဒါကျွန်တော်တို့ရောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးပဲကျောင်းပေါ်တဲ့အခါမှာအာနေရဲ့အလဲဆုံးဖြစ်အောင်ဝန်နိုင်တဲ့နီးလမ်းမျိုးကိုဆောင်ရွက်သင့်တယ်ဆိုတော့အဲ့ဒါကိုနီးမယ
်โอเคဆိုတော့ဆရာဦးတင်ဆွေမျိုးရောခင်ဗျာဒီကျန်းမာရေးရှိအောင်ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
โอเคအတိအကျနဲ့ချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးအသုံးပြုထားတဲ့အကြောင်းအန်ရှင်ရေလို့ပို့ထုတ်ပါတယ်။ဆန်ရှင်ဆိုတာပို့တန်ရှင်ပို့တန်ရှင်ဆိုတာဒီကျောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးဆန်ရှင်ကြီးပေါ့။အရင်ကရှိနေတဲ့ဆန်ရှင်ရဲ့အခုကတ်ယောဂါကြောင့်အစ်စ်သုံးပြရမယ့် lesson ကိစ္စနှောင်းဒီကိစ္စဟာလားတိတွေ့ဆက်ဆံရင်းကိစ္စဒီမှာစနစ်ကျတဲ့ကာကွယ်မှုစနစ်ဒီကိုတစ်သက်လုံးဒီယောဂါမှာမဟုတ်ကိုယ်ရတန်ရှင်အလေးချစ်ကျွန်တော်တို့ပမာတိလုံးပါကျောင်းမှာစာပြီးတော့တက်တင်လေလို့တက်လာတယ်နေခြိလာတယ်နေလို့ကျွန်တော်ယူဆဒုတိယတစ်ချက်ကစစ်ဆေးဖို့ test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီနေ့အထိကျွန်တော်သိတယ်လို့ကျွန်တော်တို့နိုင်ငံမှာဒါမှနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းနေဖွင့်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုစီစဉ်နေခုတည်းကဖြစ်ချင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့သမ်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်ချင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးအချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကပ်ရောဂါဒီဒီဂျစ်တယ်ခက်ကိုဇွတ်တွန်းဖို့လို့ဖြစ်သွားရဲဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ခက်မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တဲ့ဆိုတော့ဟိုကုလသမဂ္ဂပြည်မှုချုပ်လည်းမကြသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital ခက်ကိုအမိလိုက်နိုင်မှုဆိုရင်ရည်ရွယ်ရှိကျွန်တော်တို့ဘာများပြင်ထားဖို့လိုလဲဆရာဦးသိန်းလေ
သူကျွန်တော်တို့နည်းပညာဘာများကျွမ်းကျင်ဖို့တို့လာမယ်ကျွန်တော်တို့ဒီ internet သုံးနိုင်ဖို့ online ဆီသုံးနိုင်ဖို့ဆိုရင်ဆရာတွေလည်းကျွမ်းကျင်မှုတွေနဲ့ online ဆီသုံးနိုင်မှုတွေမယ်ကျွန်တော်နီလန်ပိုင်းကျွန်တော်တို့ပြင်ဆင်မှုတွေ။အော်ကျွန်တော်တို့ဒီပစ္စည်းတွေကလွယ်တဲ့ကုသုံးပြနိုင်ဖို့ဖောင်ကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်၊အွန်လိုင်းသုံးနိုင်တယ်။အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကရိယာတွေဆိုရယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့တွေ။နောက်ကျွန်တော်တို့ကျောင်းသားတွေပညာရေးအတွက်ဆိုရင်အခောင့်တွေဖြစ်ဖို့တွေ။ဒီတယ်လီဖုန်းကတွေရစတာ၊အင်တာနက်ဒီသုံးတဲ့အကူအခတွေ။ကျောင်းသားတွေအတွက်အခောင့်တွေဖြစ်တဲ့အမျိုးမျိုးလုပ်ပေးဖို့တွေ။အဲ့အရာမှာကျွန်တော်တို့ကလူလိုက်နိုင်။ဒီကျောင်းနဲ့တယောက်ကငွေချေးသုံးဆဲမှာသုံးသွင်းနိုင်မှာဒီ online ကိုသုံးနိုင်မှာဆိုရင်ငွေချေးမသုံးနိုင်တဲ့ကျောင်းသားတွေမှာအရင်မြင်တာအဲ့တော့ဘယ်ကျောင်းသားမှဆိုကျွန်တော်တို့ ပညာရေးကမိဘချမ်းသာပြီးဖြစ်စေဆင်းရဲပြီးဖြစ်စေပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးရွားမှာပါဝင်ရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ client ဖေးတိုင်းမှာမိဘချမ်းသာပြီးဖြစ်စေဆင်းရဲပြီးဖြစ်စေမျိုးဝမှာနေပြီးဖြစ်စေစိတ်နဲ့မှာနေပြီးပဲဖြစ်စေအလေးတိုင်းမှာပညာရေးခွင့်လန်းတူဖို့လိုတယ်ဒီကျွန်တော်တို့ဒီ digital သုံးပြီး internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာဒီမှာနိုင်ငံရဲ့ဘယ်နေရာပဲနေပြီးသုံးနိုင်ရဲ့ခွင့်လန်းရှိဖို့လိုတယ်အဲ့ဒီခွင့်လန်းရှိအောင်ပြင်ဆင်ဖို့လိုတယ်အဲ့ဒီတော့ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေပေါ့ပညာရေးထံတော်အားလုံးဝန်လေးစဉ်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးခလေးအားလုံးဓာတ်ညီညီများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရည်ရှိအတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ခလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချင်းပြည်ပြည်ဆွေးနွေးကြတဲ့ဒေါက်တာတိုင်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆင်းနေကန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပြပါစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့ဆင်းနေည9နာရီကနေ10နာရီထိနဲ့တနင်္ဂနွေနေ့မနေ့6နာရီကနေ9နာရီ VOV စီစဉ်ဒီမှာနားဆင်နိုင်လို့ VOV မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.vonews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
ဒီလိုအမေရိကန်တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါအောင်မယ်ရှင်။ဒီလိုအစိုးရပေါ်ရည်ရွယ်ပြီးဟောင်ကောင်ကျွန်းနဲ့ပတ်သက်တဲ့အခွင့်အရေးတွေပိတ်ပင်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုဟောင်ကောင်အစိုးရအရာရှိတွေတံပြန်ရှုတ်ချဝေဖန်သွားပါတယ်။ဟောင်ကောင်အစိုးရကိုဒီလိုလားချင်းချောက်လို့ရမှာမဟုတ်ဘူး။အခုဥပဒေတွေကိစ္စကိုဆက်လုပ်သွားမှာဖြစ်တယ်လို့ဟောင်ကောင်လုံခြုံရေးဝန်ကြီးကသမ္မတထရန့်ပြောသွားပြီးတော့နိုင်ပိုင်းတွင်မှာပဲပြန်ပြောသွားပါတယ်။အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာလုံခြုံရေးတပ်ဖွဲ့တွေချထားရတယ်လို့အစိုးရရဲ့ညမထွက်ရမင်းကိုစန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီကလည်းလေးညမြောက်ဖြစ်နေညဘက်တွေပါဆန္ဒပြနေကြတာပါ။အာဖရိကန်မျိုးသားတအုပ်ကိုရဲကဖမ်းဆီးတာမှာလက်ထိတ်ခတ်ဖမ်းဆီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လေဝင်းကိုဒူးနဲ့ထောက်ထားခဲ့လို့ဖမ်းခံရသူတေသွားတာဖြစ်ပြီးတော့အဲ့ဒီရဲအရာရှိကိုအခုဖမ်းထားပြီးတော့အမြင့်ဆုံးထောင်ထဲ7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်ထဲ6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတို့နဲ့တရားစွဲထားပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုကတဖြည်းဖြည်းတိုးပွားလာနေပြီးတော့အခုဆိုရင်ရောဂါကူးစက်သူအရေအတွက်က6သန်းသာကပ်လာပါပြီအမေရိကန်ပြည်အစိုးရကပိုးကူးဆက်သူအများဆုံးဖြစ်ပြီးတော့ယောဂပိုးကူးသူ3,000ခွဲနီးပါးတိတ်ဆုံးသူကတော့3,000ကျော်ပါတယ်ဒုတိယနေရာမှာတော့တာအမေရိကတက်ကဘရာဇီးယားနိုင်ငံရှိပြီးတော့ပိုးကူးသူ4,000ခွဲကျော်နဲ့တိတ်ဆုံးသူက28,000နီးပါးရှိပါတယ်အိန္ဒိယနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးဆက်ခံရသူ9,964ယောက်နဲ့တိတ်ဆုံးသူ265ယောက်ရှိခဲ့တာကြောင့်နေ့စဉ်ယောဂကူးဆက်မှုနှုန်းနဲ့တိတ်ဆုံးမှုနှုန်းကစန့်ချိန်တင်ခဲ့ပါတယ်လုံးခဲ့တဲ့2လကလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်တက်တန်းကုံဆုံဖို့တရက်လိုမှာပဲယောဂါကူးစက်မှုနဲ့တိတ်ဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်အခုဆိုရင် virus group ကူးစက်ခံရသူစုစုပေါင်း 3,300 ကျော်နဲ့တိတ်ဆုံးသူကတော့ 4,981 ယောက်ထက်မနည်းရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရစေ။ယောဂါဖြစ်ပွားသူ80ရာခိုင်နှုန်းကျော်ကလူရည်ထူထပ်တဲ့ပြည်နယ်တွေကဖြစ်တယ်လို့ဆိုပါရစေ။ကမ္ဘာကျော်တင်းနစ်စမာရောဂျာဖက်ဒရာဟာ2019ခုနှစ်အတွက်ကမ္ဘာပေါ်မှာဝင်ငွေအများဆုံးရရှိတဲ့အားကစားသမားဖြစ်တယ်လို့ Forbes Magazine ကပြောသွားပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာရောဂျာဖက်ဒရာကကမ္ဘာကျော်ဘောလုံးသမားခရစ္စတီယာနိုရော်နယ်ဒိုနဲ့လီယိုနယ်မက်ဆီတို့ကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအားကစားသမားဖြစ်ခဲ့တာပါ။ဖက်ဒရာရဲ့ဝင်ငွေကမှနှစ်ကအမေရိကန်ဒေါ်လာ106တန်းရှိခဲ့တာဖြစ်ပြီးတော့ရော်နယ်ဒိုကတော့105တန်းနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ဖီယိုရီအမေရိကန်နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ31 kHz 9383လိုင်းတိုမီတာ32 kHz 9383လိုင်းတိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ဒီမှာအေးတနာကြပါဖီယိုရီကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။သွားရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.